သားစရာလေးတခုစားနေလို့အဲ့ဒီစားစာလေးကိုအရသာခံပြီးတော့သဘောကျပြီးတော့တာယာတဲ့စိတ်ကြီးနဲ့စားနေရင်အဲ့ဒီအလေလို့ခေါ်တဲ့စားနေတဲ့ပြစ္ဆုတ်ပံခိုင်းပါသူ့ကိုတတ်မှတ်နေတဲ့လူလို့ပြောလို့ရတယ်တတ်မှတ်တဲ့လူလို့ခေါ်ခံရမယ်အဲ့ဒီပုဂ္ဂိုလ်စားနေတဲ့စားတာကိုသဘောမကျလို့စားကငန်းလိုက်တာပေါ်လိုက်တာစားပြချင်းဒေါသထွက်နေတယ်ဆိုရင်လေအဲ့ဒီခိုက်တယ်မှာသူ့ကိုဒေါသကြီးနေတယ်လူလို့ခေါ်ခံရပြီ။ဟာငါမို့လို့စားနေတာသူတို့မစားနိုင်ပါဘူးဆိုတော့မာနစိတ်ကြီးဖြစ်နေရင်လေမာနကြီးနေတယ်လူလို့အဲ့ဒီအချိန်မှာခေါ်ခံနေရပြီ။ဒါတော့ကိုယ့်ကိုလောဘကြီးတယ်လူဒေါသကြီးတယ်လူမာနကြီးတယ်လူကိလေသာဖြစ်နေတယ်လူတို့ခေါ်ခံရတာပဲကောင်းမလဲ။ကိလေသာဖြစ်ပြီးဆိုတော့ကိလေသာကိုခြေခံပြီးတော့ကုသိုလ်ကံဖြစ်နေတဲ့လူအကုသိုလ်ကံဖြစ်နေတဲ့လူတွေလည်းခေါ်ခံရတော့မှာပဲ။ကောင်းတာလေးစားရတော့နောက်နေ့လည်းစားနိုင်အောင်ဒီဘဝမှာဒီလိုကောင်းကောင်းလေးစားနိုင်အောင်နောက်ဘဝတွေမှာလည်းဒီလိုကောင်းကောင်းမွန်မွန်စားနိုင်အောင်ငါဒါနကောင်းမှုတွေပြုအောင်မှာဖြစ်မယ်။ဒါလို့ဆိုစားနေရတဲ့ကိုယ်တရားတက်မပြီးစားနေရတဲ့စားစားကိုနောက်နေ့နောက်လဒီဘဝချိန်မှာရောနောက်ဘဝတွေမှာရောစားနိုင်ဖို့အတွက်ဒါနကောင်းမှုပြုလိုက်ပြီးဆိုတော့လေကုသိုလ်ကံရှိနေတဲ့လူလို့ခေါ်ခံရကြပြီ။ဟာဒီလိုစားစားမှုလေးစားနိုင်ဖို့အတွက်ငါမှတလို့စေတော့မပြည့်စုံဘူး။ဒါတော့သူများမျက်စိခိုးပြီးတော့ပဲဒီလိုစားနိုင်အောင်ကြိုးစားမှပဲဆိုရင်တော့အကုသိုလ်ဖြစ်နေတဲ့လူလို့ခေါ်ခံရကြပြီ။အဲ့ဒီလိုကုသိုလ်ကံအကုသိုလ်ကံတွေရှိနေတယ်ဆိုရင်တော့ကုသိုလ်ကံကြောင့်သူပတိဘဝရောက်အောင်မဲ့ပုဂ္ဂိုလ်ပဲလို့ခေါ်ခံရကြပြီ။အကုသိုလ်ကံရှိနေတယ်ဆိုရင်လေဒုက္ခတိဘဝရောက်အောင်မဲ့ပုဂ္ဂိုလ်လို့ခေါ်ခံရကြပြီ။ဒီတော့အာယုန်နဲ့ကြုံတိုင်းကြုံတိုင်းကိလေသာဖြစ်ပြီးဆိုရင်အခေါ်ခံလိုက်ရတာနာမည်မျိုးစုံပါပဲဥလောဘဥဒေါသဥမောဟဥမာနဥဣဒ္ဓဥမစ္စရိယဥကုသုဥအကုသုဥငရေရောက်မဲ့သူငရေရောက်မဲ့သူဆိုတော့ဒုဂျွန်းတော့ဥငရေဥတရိစ္ဆန်ဒိဋ္ဌံဘုံတော်ရမဲ့ဥတရိစ္ဆန်ဥပိဋ္ဌာဥသူရကေဥလူဥနတ်ဥပမာသတ္တရာချင်းအခေါ်ခံလိုက်တဲ့နာမည်တွေနည်းရလားမနည်းဘူးနော်ဒါကြောင့်အာယုံနဲ့ကြုံတိုင်းကြုံတိုင်းပြစ္ဆုတ်ပံကြကြမရှုမှတ်ဘူးဆိုရင်တော့နာမည်မျိုးစုံနဲ့အခေါ်ခံရတော့မှာပဲအလုံးမျိုးစုံလှုပ်ထားလို့ရှိရင်တော့အရက်ထဲမှာလည်းအမေကဘောင်ပလို့ပြေးလိုက်ပြီမယ်လူမျိုးခေါ်ရတာအခေါ်ခံရတာပဲမဟုတ်လားအဲ့ဒီတော့ပညာရှိသူတော်ကောင်းတို့ရဲ့မကောင်းတဲ့အခေါ်ခံရမှုတနည်းပြောရင်အရိယသစ္စာနယ်ကမကောင်းတဲ့အခေါ်ခံရမှုတွေကျင်းအောင်ကြိုးစားရမယ်အခေါ်ခံရတယ်ဆိုတော့သကလုံးကတိတ်မရှင်းတယ်လို့ဖြစ်နေတယ်။တနည်းပြောရင်ပစ္စုပ္ပန်မှာသယင်းမဝင်စေနဲ့။ကိလေသာဖြစ်သူဆိုတဲ့တရားလေးတစ်ခုဆွဲလိုက်ပြီးတော့ဘောကလိုင်းကြီးနဲ့မောင်းပသူအကွက်လေးတစ်ခုချလိုက်။ဟိုဘက်ကလောဘဖြစ်သူ၊ဒီဘက်ကဒေါသဖြစ်သူ၊မောဟဖြစ်သူ၊ဟိုဘက်ကကုသိုလ်ကံအကုသိုလ်ကံရှိသူ၊ဟိုဘက်ကဘယ်လေးပါသောမဲ့သူ၊လူဖြစ်မဲ့သူ၊နတ်ဖြစ်မဲ့သူဆိုပြီးအကွက်ကလေးတွေချထားလိုက်တယ်။မောင်းပသူလောဘဖြစ်သူဆက်စင်းထဲမှာလည်းခါရကာကလေးဖြစ်လိုက်ပြီးတော့ဝင်သွားပြန်ပြီ။ဟိုဘက်ဆင်းရင်မှလည်းဝင်ပြီ၊ဒီဘက်ဆင်းမှလည်းဝင်ပြီ။အဲ့ဒီလိုအာယုန်နဲ့ကြုံတဲ့ကိလေသာဖြစ်ပြီးကိလေသာခြေခံပြီးတော့ကံတွေထူထောင်မိပြီ။ကံတွေထူထောင်မိလို့ဘဝတွေထပ်ဖြစ်ရအောင်မယ်ဆိုရင်မိမိဟာဆင်းရင်ဝင်နေတဲ့ပုဂ္ဂိုလ်ဖြစ်နေပြီ။ပုထုဇဉ်ဘဝဆိုတာဆင်းရင်အရှုပ်ဆုံးဘဝပါပဲ။ပုထုဇဉ်ပုဂ္ဂိုလ်တယောက်အနေနဲ့ရှုမှတ်မှုရှိတဲ့ပုထုဇဉ်ပုဂ္ဂိုလ်တရားရှုမှတ်မှုရှိတဲ့ပုဂ္ဂိုလ်လည်းတူတူပါပဲပုထုဇဉ်ပုဂ္ဂိုလ်မှာဆိုရင်ဆင်းရဲနဲ့အကုန်ရှိတယ်။ငရဲတိဋ္ဌံပြိတ္တအသုရကေအပေလေးပါသွားမဲ့ဆင်းရဲလည်းအကုန်ရှိ။လူပြည်နဲ့မြည်သွားမဲ့ဆင်းရဲလည်းရှိတယ်။ဓမ္မပြည်သွားမဲ့ဆင်းရဲလည်းရှိတယ်။ဆင်းရဲအကုန်ရှိ။ဆင်းရဲနဲ့ကိုရှုပ်လို့ထွေးလို့လူပြည်မှာလည်းပဲအသွေမျိုးမျိုးဘဝမျိုးမျိုးဇယိုင်မျိုးမျိုးအနေထားမျိုးမျိုးအများကြီးပေါ့။သောတာပန်ဖြစ်သွားပြီဆိုရင်ဆင်းရဲနည်းနည်းရှင်းသွားပြီ။အပယ်လေးပါးသွားရမယ့်ပုဂ္ဂိုလ်အပယ်လေးပါးသွားရမယ့်သူဆိုတဲ့ခေါင်းစဉ်အောင်မှာသယင်းမရှိတော့အဲ့ဒီသယင်းပြောက်သွားပြီလူဖြစ်မဲ့ပုဂ္ဂိုလ်နတ်ဖြစ်မဲ့ပုဂ္ဂိုလ်ဗြဟ္မာဖြစ်မဲ့ပုဂ္ဂိုလ်ဒီသယင်းပဲကျန်တော့တယ်တဂရကံပုဂ္ဂိုလ်ဒါသောတာပန်နဲ့သယင်းချင်းအတူတူပဲအနာဂံဖြစ်သွားပြီဆိုတော့သယင်းကတော်တော်ရှင်းသွားပြီလူဖြစ်မဲ့ပုဂ္ဂိုလ်အဲ့ဒီသယင်းမှလည်းမရှိတော့ဘူးနတ်ဖြစ်မဲ့ပုဂ္ဂိုလ်ဆိုတဲ့သယင်းလည်းမပါတော့ဘူးဗြဟ္မာဖြစ်မဲ့ပုဂ္ဂိုလ်ဆိုတဲ့သယင်းတစ်ခုပဲကျန်တော့တယ်ယဟနာဖြစ်သွားပြီဆိုတော့ဗြမဖြစ်တဲ့ပုဂ္ဂိုလ်ဆိုတဲ့သင်ရင်းလည်းမပါတော့ဘူးသင်ရင်းမှလည်းအကုန်လုံးရှင်းသွားပါပြီဒါကြောင့်ဆင်းအာယုန်တစ်ခုကိုမြင်လို့မြင်နေမြင်နေလို့ရှုမှတ်နေတဲ့အချိန်ဟာသင်ရင်းရှင်းနေတဲ့အချိန်ပဲအတန်ကိုတွေ့လို့ကြားတယ်အနံ့ကိုတွေ့လို့နားနေရတာကိုတွေ့လို့ ရတာကိုသိတယ်သာယာတယ်အထီးတွေမှာထီးတယ်အတွေ့အယုံတွေမှာတွေ့တယ်စသဖြင့်ဒွါရ၆ပါးမှာအာယုံ၆ပါးထင်လာတိုင်းထင်လာတိုင်းထင်နေတဲ့အတိုင်းလေးရှုမှတ်နေတဲ့အချိန်ဟာဆင်းရဲရှင်းနေတဲ့အချိန်ပဲမိမိတို့ဟာနေ့စဉ်နေ့တိုင်းစီးပွားရေးလုပ်ငန်းတွေကိုယ်နဲ့သက်ဆိုင်ရာလုပ်ငန်းတွေလုပ်တော့နေ့တိုင်းမှာဆင်းရဲရှင်းနေရကိုခိုင်းထားတဲ့ပုဂ္ဂိုလ်တွေလည်းလာပြီးဆင်းရဲရှင်းရမယ်နော်ကိုကလည်းပဲဆင်းရဲရှင်းပြမိုးချုပ်တဲ့ဖြစ်အောင်စင်ရင်နေရှင်းနေလိုက်ပြီးတော့လောကီစီးပွားရေးနဲ့ပတ်သက်တဲ့စင်ရင်နေဒီပဲမရှင်းမှနဲ့တန်တရားစင်ရင်နေလည်းနေ့တိုင်းရှင်းမှအချိန်တိုင်းရှင်းမှအာယုံတိုင်းမှရှင်းမှအလုတ်တိုင်းမှရှင်းမှဒါကြောင့်ဝေမိစေနုပသင်္ခေယောအဲ့ဒီလိုစင်ရင်ရှင်းနေပြီဆိုတော့ငြိမ်းရတော့တာပါပဲဝေမိစေအလေလို့ခေါ်တဲ့ပြစ္ဆုပန္နယနုပသင်္ခေယောစင်ရင်ရှင်းနေတဲ့ပုဂ္ဂိုလ်ကိုလည်းပဲဥပါတန်တော်ငြိမ်းရသောပုဂ္ဂိုလ်ဟူ၍ဘုဆတိကောင်းစွာမသွေဆိုအပ်ပါပေသတည်တတနတ်ရှိဥဒေခတံနောက်တစ်ခုကတော့နောင်ရေးကိုမျောတွေးခြင်းမရှိရဘူးအနာဂတ်ရေးကိုမျောတွေးနေတဲ့ပုဂ္ဂိုလ်ဟာလည်းပဲငြိမ်းအေးမှုမရနိုင်ဘူးတနည်းအားဖြင့်ညော်လင်းချက်တွေများနေတဲ့ပုဂ္ဂိုလ်ဟာလည်းပဲကုပန်သောကတွေများပြီးတော့ငြိမ်းမှုမရနိုင်ပါဘူးလူတွေကတော့ပြောကြတာပေါ့ဘဝဆိုတာညော်လင်းချက်နဲ့အသက်ရှင်တာလို့လောကရှုထောင့်ကပြောရင်တော့မှန်ပါတယ်မနေ့ကမှကုလူကျင်တာလေးရဖို့နောက်နှစ်ဒီမှရဖို့စသည်အားဖြင့်ဒီဘဝမရတော့မှနောက်ဘဝရဖို့ပေါ့ကောင်းဒါနကောင်းမှုတွေတစ်ခုပြုဒီဘဝမှာဘလို့နည်းနဲ့မှမချမ်းသာနိုင်တော့နောက်ဘဝချမ်းသာပြသည်သူများတွေရုပ်ဆောတာတွေ့ပြီးအားကြဒီဘဝမှာဘယ်လိုနည်းနဲ့မှချောင်းအောင်ပြန်လုပ်လို့မရတော့ကုသိုလ်ကောင်းမှုတွေပြုပန်းကလေးတွေလှူဒီပန်းလွယ်တဲ့ကောင်းမှုကြောင့်နောက်ဘဝရုပ်ချောပြသည်ဒါလည်းနောင်ရေးကိုမျှော်တွေးတာမျှော်လင့်ဒီဘဝမှာလည်းပဲနောက်ရက်နောက်လနောက်နှစ်တည်းအတွက်မျှော်လင့်ချက်ကလေးနဲ့အသက်ရှင်နေတယ်ဒီဘဝမှာမဖြစ်နိုင်ဘူးဆိုရင်လည်းနောက်ဘဝအတွက်ဆိုပြီးတော့မျှော်လင့်ချက်ကလေးနဲ့အသက်ရှင်နေဒါတော့အခုပြောနေတာကဘဝလွတ်မြောက်ရေးရှုထောင့်ကနေပြောနေတာဖြစ်တော့ညှော်နေတဲ့အသက်ရှင်ဘဝဆိုတာညှော်နေတဲ့အသက်ရှင်နေတာမဟုတ်ပါဘူးလို့ဦးဇင်းတို့ကညင်းနေတာမဟုတ်ပါဘူးလောကရှုထောင့်ကကြည့်ရင်တော့မှန်ပါတယ်ဘဝဆိုတာညှော်နေတဲ့အသက်ရှင်နေရတာပဲပေါ့အဲ့ဒီလိုညှော်နေတဲ့အသက်ရှင်နေရတာကိုပဲဓမ္မရှုထောင့်ဘဝလွတ်မြောက်ရေးရှုထောင့်ကကြည့်လိုက်တော့ပြင်းမှန်းလိုက်တာဆင်းရဲလိုက်တာပူလောင်လိုက်တာနောက်ရဲ့ဖြစ်နိုးနိုးနောက်လဖြစ်နိုးနိုးနောက်နှစ်ဖြစ်နိုးနိုးသောဘဘဖြစ်နုနုနဲ့အဲ့ဒီလိုညှော်လင်းပြီးတော့လုံနေရတာဟာအမတန်ပင်ပန်းတာပေါ့။သောဘဘချမ်းသာအောင်ဆိုပြီးတော့ဒါနပြုနေရတာကအမတန်ပင်ပန်းနေတယ်။ဒီလိုပြောလိုက်လို့ဒါနမပြုရဘူးလို့ဆိုလိုတာမဟုတ်ဘူးနော်။လူမြောင်ကြီးရှိတော်ကဒုက္ခသစ္စာကိုမြင်အောင်ကြည့်ဖို့သာပြောနေတာလောကမှာပါပဲ။ဒါပေမဲ့အဲ့ဒီလိုသောဘဘချမ်းသာအောင်ရုပ်ချောအောင်ဆိုတဲ့ညှော်လင်းချက်နဲ့လောကမှာတော့မဟုတ်ဘူး။ဒါကတော့ညှော်လင်းချက်ကြောင့်ပူလောင်ခြင်းသဘောတရားကိုနားလည်လာပြီးဆိုရင်တော့ဒီညှော်လင်းချက်ကြီးမထားတော့ပါဘူး။ဌာနာကောင်းမှုပြုတယ်နောက်ဘဝချမ်းသာအောင်နောက်ဘဝရုပ်ချောင်းဆိုတဲ့ညှော်လင်းချက်မဟုတ်တော့ဘူးဒီလိုညှော်လင်းခြင်းနဲ့အသက်ရှင်နေရတဲ့ဘဝကနေလုံးဝလွတ်မြောက်သွားဘူးဒီဥတည်ချက်ပဲရှိပါပါတယ်အရင်ပြောရင်ညှော်လင်းခြင်းနဲ့ဥတည်ချက်လို့ဒီလိုခွဲလိုက်ပေါ့လောကီကောင်းကျိုးတွေကိုညှော်လင်းပြီးတော့ကုသိုလ်ကောင်းမှုပြုတာကညှော်လင်းချက်နဲ့ကုသိုလ်ပြုနေတာပဲမေဘုံနိဗ္ဗာန်ကိုဥတည်ပြီးတော့ဘဝလွတ်မြောက်ရေးကိုဥတည်ပြီးတော့သန္တရာကိုဆင်းရဲကနေလွန်မြောက်ဖို့ဥတည်ပြီးတော့ပြုတာကတော့ဥတည်ချက်နဲ့ပြုနေတာပါပဲ။ဒါတော့မျောလင်းချက်တွေနဲ့အသက်ရှင်တာတဲ့ဥတည်ချက်နဲ့အသက်ရှင်တာကပိုပြီးတော့ကောင်းတယ်။မျောလင်းချက်ဆိုတဲ့နေရာမှာလည်းဒီနေရာမှာလောကီအကျိုးချမ်းသာတွေကိုမျောလင့်လာကိုပြောတာပါ။ဘယ်ဖို့နေမှကိုမျောလင့်လာကိုကြည့်ရတာမဟုတ်ပါဘူး။ဒါကြောင့်ငြိမ်းရတဲ့ဘဝကိုပိုင်ဆိုင်ခြင်းနဲ့ပုဂ္ဂိုလ်ခုနမျောလင်းချက်နဲ့ဘဝဆိုတာမျောလင်းချက်နဲ့အသက်ရှင်နေတယ်ဆိုတာမှန်တယ်။အဲ့ဒီအသက်ရှင်နေတဲ့ကာလလေးကိုကိုယ့်ကိုယ်ကိုပြန်ပြီးတော့စစ်ဆေးကြည့်ပေါ့ငြိမ်းမှုရှိရဲ့လားကုလမှုတွေရောမနေဘူးလားဆင်းရဲဒုက္ခတွေရောမနေဘူးလားကိုယ့်ကိုယ်ကိုမညာစတဲ့ပွင့်ပွင့်လင်းလင်းသုံးသပ်ပြီးတော့ကိုယ့်ကိုယ်ကိုပွင့်ပွင့်လင်းလင်းအမှန်တိုင်းအစီရင်ခံဖို့လိုပါတယ်ညှော်လင်းချက်နဲ့ဘဝအသက်ရှင်နေတာမှန်တယ်သို့တော့အဲ့ဒီအသက်ရှင်နေရတာကကုလောင်နဲ့ဆင်းရဲတယ်ဆိုတာသဘောပေါက်ရမယ်ဘဝလွတ်မြောက်ရေးကိုကိုကမလိုချင်သေးလို့တခြားမျောလင်းချက်နဲ့အသက်ရှင်ရတာဆင်းရဲတယ်ဆိုတဲ့အယူအဆကိုနှလုံးသွင်းပြီးတော့မျောလင်းချက်တွေတွမြောက်မျောလင်းချက်တွေနဲ့အသက်ရှင်ရတဲ့ဘဝကနေတွမြောက်ကြောင်ကျင့်စဉ်တွေမကျင့်နိုင်ရင်အသာထားပါ ျော်လင့်ချက်နဲ့နေရတာဟာပူလောင်နေဆင်းရဲတယ်ဆိုတာတော့လက်ခံထားရမယ်။မိကိုယ်မှသဘောကျရင်တော့ကိုယ်ခန္ဓာတကောင်အနေနဲ့မိတဲ့တိုးယုံမဲ့ပေါ့။ဘေးလူကတော့မတိုးနဲ့မတိုးနဲ့မိကိုယ်ကောင်လေးတိုးနေတာမြင်လို့ရှိရင်မောင်းထုတ်ပေးလို့ဒါပေမဲ့သူကတော့အတင်းတိုးမှာပဲပေါ့။ဒါကြောင့်ငြိမ်းသောဘဝပိုင်းရှင်ဖြစ်ခြင်းနဲ့ဆိုရင်တော့နောင်ရည်ကိုမျောလင့်တွေးတော်ပြီးတော့အသက်မရှင်ပါနဲ့။နောင်ရည်ကိုတွေးပြီးတော့တဏှာစိတ်တွေဖြစ်မနေပါနဲ့။ကျေလို့ဆိုလိုပါတယ်ဒါလည်းပဲတဏှာကင်းရမယ်ဆိုတော့ကိုပြောတာပါပဲတရားထိုင်ရင်လည်းဖြစ်ဖြစ်အလိုသဘောနေတဲ့အခါမှာပဲဖြစ်ဖြစ်အဲ့တော့ဘာဖြစ်ရမလဲအဲ့တော့ဘာလို့ကျင်းလဲဒီလိုပြောင်းလဲတဲ့စိတ်ကလေးဖြစ်လာပြီဆိုရင်ရှုမှတ်လိုက်ပါတော့လူကျင်နေလူကျင်နေတောင့်တရဲတောင့်တရဲမျောလင့်နေမျောလင့်နေသတိရခြင်းရှုမှတ်သွားယူမှာပဲအဲ့တော့တသနာတိပုရခတံဒုကျုပ်ပဲပြောကြပါစို့ပုရခတံနောင်ရည်ကိုမျောတွေးပြီးတော့မျောလင်းခြင်းဆိုတာလည်းပဲတသထုံငင်းအင်းနေသောပုဂ္ဂိုလ်မှာနတ္တိမရှိတော့ပါဘူး။နောင်ရည်ကိုမျောတွေးခြင်းမရှိငင်းအင်းမှာပဲ။နောက်ဂါထာတစ်ခုအဂေါဒနောအဂေါဒနောအတန္တတိအဝိကတိအဂုတ်ကုသောမန္တဗာဏိအနုတ္တောသဝေဝါစာယတောမူနိအဂေါဒနောဒေါသကင်းရမယ်။ဒီဘဝပိုင်ရှင်ဖြစ်ခြင်းတဲ့ပုဂ္ဂိုလ်ဟာဒေါသကင်းနေရမယ်မိမိရဲ့စိတ်ထဲမှာဒေါသဖြစ်နေလို့ရှိရင်ပူလောင်တာပဲဒါကတော့ထူးရှင်းစရာတော့မလိုတော့ပါဘူးဒေါသဖြစ်နေတဲ့အချိန်ကိုယ်စိတ်ကိုပြန်စစ်ဆေးကြည့်ပေါ့အမတန်ပူလောင်တာပဲဒေါသဆိုတဲ့ပါဠိစကားလုံးကစိတ်တူတယ်စိတ်ဆိုးတယ်အမျက်ထွက်တယ်လို့ဒီလိုဘာသာပြန်ပြီးမဲ့သူ့ရဲ့ဓာတ်ရဲ့ထွက်တာကတော့ပျက်စီးတယ်လို့ဆိုလိုပါတယ်ပျက်စီးနေတဲ့သဘောဒါကဒေါသလို့ခေါ်တယ်ကိုယ်လည်းပဲပျက်စီးနေတယ်စိတ်လည်းပဲပျက်စီးနေတယ်ဒေါသဖြစ်ပြီးဆိုရင်ကိုယ်မူရာတွေကပုံမှန်တိုင်းမဖြစ်တော့ဘူးဖောက်ပြန်ပျက်စီးသွားတူတူပြောကြပါစို့ငါကကအသားဖြူနေတဲ့လူဒေါသဖြစ်ပြီးဆိုရင်အသားหนีသွားတယ်အသားหนีတဲ့ပုဂ္ဂိုလ်ဒေါသဖြစ်တော့ဘာဖြစ်သွားမလဲအဆင်ဆင်သွားမယ်နော်အသားဖြူတဲ့ပုဂ္ဂိုလ်ဒေါသဖြစ်တော့အသားหนีသွားมั้ยอตาหนีได้หลุดออกဖြစ်တော့อตาညူသွားมั้ยอตาညူได้หลุดออกဖြစ်တော့อตาပြာသွားมั้ยอตาပြာได้หลุดออกဖြစ်တော့อตาแม้သွားมั้ยอตาแม้ได้หลุดออกဖြစ်တော့แม้ပြီးတော့บาจันเตยหม่องသွားมั้ยမှတ်ပါတယ်ဒကာကြီးเนาะอตาแม้ได้หลุดออกဖြစ်တော့หม่องသွားมั้ยหม่องပြီးတော့ဘာမှမจําတော့ဘူးပေါ့အဲ့တော့သူရဲ့ပင်ကိုရုပ်အစင်းကိုလည်းဖောက်ပြန်ပျက်စီးသွားစေတတ်တယ်။ဒါကြောင့်ဒေါသဆိုတာပျက်စီးတဲ့တရား၊ကိုယ်ကိုလည်းပျက်စီးစေတဲ့တရား၊စိတ်ကိုလည်းပျက်စီးစေတတ်တဲ့တရားပါပဲ။ငါကကစိတ်သဘောထားဘလောက်ကောင်းနေပြီဖြစ်ဖြစ်ဒေါသဝင်လာပြီဆိုရင်စိတ်သဘောတွေဆိုးကုန်ပြီ။ငါကဘလောက်စိတ်နူးညံ့နေပြီဖြစ်ဖြစ်ဒေါသဖြစ်ပြီဆိုရင်စိတ်တွေကြမ်းတမ်းကုန်ပြီ။ငါကစိတ်ဘလောက်ငြင်းနေတဲ့ပုဂ္ဂိုလ်ဖြစ်ဖြစ်ဒေါသဝင်လာပြီဆိုရင်စိတ်တွေအောက်ကျအောက်တန်းကျသွားကုန်ပြီ။နှိမ့်ကျသွားကုန်ပြီ။ကာမကုထုဆိုတာအသာထားပေါ့။ဖျားဖြစ်ဖို့တဘောပဲလိုတော့တဲ့ဝိသန္ဒရာမင်းကြီးတောင်မှသူစကားပုံနာကသူ့ရှေ့မှာသားတော်ဇာတိနဲ့သမီးတော်ကနာသိန်းကိုသူ့ချိန်လုံးနေနဲ့ဂျိုင်းနေတာတွေ့တော့တောင်းတကမ်းမပြန်တဲ့ချိန်ထားတဲ့တန်လဲကိုဆွဲပြီးတော့တန်လဲကိုတန်လဲအိမ်ကနေထုတ်ပြီးတော့ဒီပုံနာကိုငါတတ်မယ်ခုချက်ချင်းတတ်မယ်ဒီပုံနာကိုတတ်ပြီးတော့သားနဲ့သမီးကိုငါပြန်ရှူမယ်ဒီလိုတွေးမိသေးပါလေဖျားဖြစ်ဖို့တဘောဂျားလေးပဲလိုတော့တဲ့ဖျားလောင်းအရှင်းမှာပုပ်ကိုကြီးတောင်မှဒေါသစိတ်ဝင်လာပြီဆိုတော့ငကူကကောင်းတဲ့စိတ်ကြီးဆိုးကုန်ပြီငကူကဖြူနေတဲ့စိတ်ကလေးမဲသွားပြီငကူကမြင့်နေတဲ့စိတ်ကလေးနှိမ့်သွားပြီလူတတ်ဖို့တိစိတ်ကူးမိသွားတယ်တာမန်လူဆိုရင်တော့မတွေးနဲ့တော့ဒေါသစိတ်တောက်ဆရာကောင်းနောက်တော့မှညာနဲ့ပြန်ဆင်နေပြီးတော့မသက်ဖြစ်ပါဘူးဒေါသကိုလည်းချုပ်ပြီးဖြစ်ပါတယ်လူပိသားပြည့်ပြီကိုလည်းပြန်မရှိဖြစ်တော့ပါဒေါသကြောင့်ဖြစ်သွားလိုက်တဲ့အဖြစ်တွေလူတတ်ဖို့လည်းစိတ်ကူးတယ်ဒါလို့ဆိုမှလည်းဒေါသတွေကြောင့်စိတ်တွေပူလောင်နေပြီစူပွက်နေပြီတင်းမာနေပြီခက်ထန်နေပြီလူပိသားပြည့်စုံကိုလည်းပြန်ယူဖို့စိတ်ကူးနေပြီသားနဲ့သမီးရေသက်ချလူပိသားဥစ္စာပြန်ယူမယ်ဆိုပြီးတော့စိတ်ကူးမိဒါကြောင့်ဒေါသဆိုတာစိတ်ကိုလည်းပျက်စီးစေတတ်တဲ့သဘောပါပဲဒေါသဆိုတာနှစ်ဖက်နှစ်ဖက်ပျက်စီးစေတတ်တဲ့သဘောပေါ့ခုနကကိုယ်နဲ့စိတ်ကိုလည်းပျက်စီးစေတတ်တယ်တခါပြစ္ဆုတ်ဗံဘဝတမလွန်ဘဝကိုအကျိုးတွေကိုလည်းပျက်စီးစေတတ်တယ်။ဒေါသကိုအခြေခံတဲ့အကျိုးစုပြုမှုတွေကြောင့်ပြစ္ဆုတ်ဗံအကျိုးကြီးပွားတွေလည်းဆုံးယူရတယ်။ဒေါသအခြေခံတဲ့အပြုမှားတွေကြောင့်အပြောမှားတွေကြောင့်တမလွန်အကျိုးတွေလည်းပဲဆုံးယူရတယ်။တခါဒေါသကြောင့်မိမိအကျိုးလည်းဆုံးယူရတယ်၊သူတစ်ပါးအကျိုးလည်းဆုံးယူရတယ်။ ဒေါသဖြစ်နေသူလူတယောက်ကိုဆူကောင်းနေတဲ့အခိုက်အတန့်လေးပဲရှိဖို့နောက်ဆက်ပြီးဆူကျိုးတယ်ဆိုတာသာထားလိုက်အောင်ဘယ်လောက်ဆက်ဒေါသဖြစ်နေလဲဆိုရင်ကိုယ်ကလည်းပဲစိတ်တွေပူတောင်းနေပြီအဆူခံရတဲ့ပုဂ္ဂိုလ်ကလည်းပဲဒေါသနဲ့အဆူခံရတော့သူလည်းပဲစိတ်တွေညစ်နေပြန်ပြောခွင့်မသာလို့သာမပြောမယ်စိတ်တွေတော့ညစ်ငါ့ကိုဒီလိုဆူတယ်ဒီလိုငေါက်တယ်ဒီလိုပြောတယ်ဆိုပြီးတော့ဒေါသကိုခြေခံပြီးတော့မိမိလည်းဆင်းရဲရတယ်သူတစ်ပါးလည်းဆင်းရဲရပါတယ်တခါတော့ကမွေးတကောင်မွေဆိုတာကတော့ပြီးတဲ့အတိုင်းပဲဒေါသကြီးတဲ့မျိုးပဲလीနော်အဲ့တော့ဒေါသကြီးတဲ့မွေတကောင်တရားတကောင်ကလာတုပ်ဘယ်နေရာတုပ်တယ်ဆိုတော့မွေတရားကလည်းမွေရဲ့ခေါင်းတက်တဲ့ကိုတုပ်ထားတယ်မွေရဲ့ငယ်ရိတ်တက်တဲ့တုပ်ထားတော့ပေါက်လို့လည်းမရရစ်ပတ်လို့လည်းမရတရားဆိုတော့အကောင်ကြီးကလည်းသေးသေးပဲကိုဒီတော့ခေါင်းပေါ်မှာတရားကလာတုပ်တော့တရားကလည်းမိမိရဲ့ခဲပြီးတော့တုပ်ထားတော့အမတန်နာကျင်လာကိုနာကျင်လို့တော့မွေကပြားပေါ်မှာဒေါသတွေဖြစ်တယ်။ငါ့ကိုနာကျင်အောင်လုပ်တဲ့ပြားတော့သိစေရမယ်ဆိုပြီးတော့ခလန်းလန်းကလဲတစီမောင်းလာတာလည်းတွေ့ရော။ငါ့ကိုတုပ်တဲ့ပြားသိပေရော့ဆိုပြီးတော့လဲပင်းအောင်မှာခေါင်းထိုးပေးလိုက်တယ်။ပြားသိအောင်ဆိုပြီးတော့လှုပ်လိုက်တာနော်။သူတစ်ပါးအကျိုးပြည့်စည်အောင်ဆိုပြီးတော့လှုပ်လိုက်တာ။ပြားလဲပါဖြစ်သွားလဲ။လဲပင်းကြိတ်ခံရဲဆိုတော့ပြားပါဖြစ်သွား။ပြားလဲသေးတာပဲ။မွေလည်းပဲသူ့ကောင်းပေါ်မှာပြားကရှိနေတာဆိုတော့ပြားကိုနင်းပြီဆိုမှတော့လှဲပဲလှဲကနင်းပြီဆိုမှတော့မွေရဲ့ကောင်းလည်းနင်းပြီပေါ့နော်ဒီတော့ဒေါသကြောင့်ပြားလည်းသိရတာပဲကိုလည်းပဲကောင်းကိုလက်ကျိတ်ခံပြီးတော့သိရတာပါပဲအဲဒါစဉ်းစားကြည့်ပေါ့ဒေါသကိုခြေခံတဲ့အကျိုးဆိုပြုမိတဲ့ကြောင့်ကိုယ်ကတော့သူများပျက်စီးအောင်ဆိုပြီးတော့လှုပ်လိုက်တယ်ဒေါသတွေတော့သူများပျက်စီးသွားတယ်ပေါ့ရတာတွေတွေ့နေတယ်ငါပြောထားလိုက်တာသူမျက်နှာတွေကိုတခါတည်းပြတ်သွားတာပဲရတာကိုရှိနော်ဒုတိယကိုအာရပါရိုက်နှက်လိုက်ရပြီဆိုလည်းမင်းရတာကိုရှိလို့ဒုတိယကိုဒီလက်ကလေးသူ့ပါချလိုက်ရတဲ့လက်ကလေးကရွှေတောင်ချထားလိုက်ခြင်းနဲ့ဆိုပြီးတော့နော်အဲ့သူများပြက်စီးအောင်သူများနာကျင်လို့လိုက်ရတော့ကိုကတော့အရသာရှိနေနောက်ဆက်တွဲနေနဲ့ကိုပါရလိုက်တဲ့ပုဂ္ဂိုလ်ကိုအကျိုးပြက်စီးအောင်လုပ်လိုက်တဲ့ပုဂ္ဂိုလ်ကကိုကိုပြန်ကလေးစားချိန်ပြီးတော့ဘာတွေဒုက္ခပေးမယ်ဆိုတာကိုမသိဘူးလောလောဆယ်သူများပြည့်စည်သွားတယ်။နောက်တစ်ချိန်မှာကိုယ့်ကိုကလေးစားပြန်ချီပြီးတော့ကိုလူကလည်းဒေါသဖြစ်သွားမှာကိုသူဒေါသနဲ့ကိုယ့်ကိုကလေးစားပြန်ချီတော့ကိုယ်လည်းပဲဒုက္ခတွေဖြစ်တာပဲ။ဒါကြောင့်ထဲထွင်ပြီးတော့ကျွေးပြီးတော့ပေါ့ဒေါသဆိုတာကိုယ့်အကျိုးကိုလည်းပြည့်စည်နေတယ်သူတစ်ပါးအကျိုးကိုလည်းပြည့်စည်နေတယ်။ပြားကိုသိအောင်ဆိုပြီးတော့ခေါင်းမတုပ်နေတဲ့ပြားကိုသိအောင်ဆိုပြီးတော့လဲသွားနေတဲ့လဲပင်အောက်မှာခေါင်းထိုးခံလိုက်တဲ့မွေရဲ့ပုံပမာကိုအမြဲတမ်းသတိရပါဒေါသဖြစ်ရင်ကိုယ်လည်းဆုံးကိုယ်လည်းဒုက္ခရောက်မယ်သူများလည်းဒုက္ခရောက်မယ်ဒီဒေါသကိုငါတတ်နိုင်ဆုံးချုပ်တီးမယ်ဒါဆင်ခြင်မှုနဲ့လည်းချုပ်ပြီးရမယ်ဒေါသဆိုတာကောင်းကျိုးမပေးဘူးလို့ဆင်ခြင်ရမယ်ရှုမှတ်မှုနဲ့လည်းထိမ့်သိမ့်ရမှာပဲဒေါသဖြစ်လာရင်စိတ်တူလာပြီဆိုရင်စိတ်တူတယ်စိတ်တူတယ်စိတ်တူနေတဲ့သဘောလေးကိုစူးစိုက်ပြီးတော့ရှုရမယ်ဒေါသဖြစ်နေတဲ့အာယုံကိုမကြည့်ရဒီလူငှောက်ကိုဒီလူပြောတယ်ဒီလူငှောက်ကိုဒီလူလုပ်တယ်တစ်ဖက်သားရဲ့အပြောဆိုအပြုမှုလို့ဒုက္ခတွေကိုပဲကြည်နေမယ်ဆိုရင်တော့တွေးလေတွေးလေဒေါသဖြစ်ပြီပဲပေါ့တစ်ဖက်သားရဲ့အကြောင်းအရာဒေါသဖြစ်နေတဲ့အကြောင်းအရာကိုမကြည့်ပဲနဲ့ဒီဖြစ်နေတဲ့ဒေါသစိတ်ရဲ့သဘာဝလေးကိုပဲစူးစမ်းပြီးတော့ကြည့်နေရမယ်ဒေါသစိတ်ရဲ့ပူလောင်နေတဲ့သဘောတင်းမာနေတဲ့သဘောခံရခက်နေတဲ့သဘောလေးဒီသဘောလေးကိုပဲစူးစမ်းပြီးတော့စိတ်တူတယ်စိတ်တူတယ်စိတ်ဆူတယ်စိတ်ဆူတယ်ဒေါသဆိုတာနေတိုင်းလူတွေမှာတော်များများမကင်းကြပါဘူးအကြောင်းတစ်ခုမဟုတ်တစ်ခုနဲ့ဒေါသကဖြစ်နေကြတချို့ဆိုလို့ချင်းသက်ရှိပုဂ္ဂိုလ်တွေကြောင့်ဒေါသဖြစ်အောင်မကဘူးဘာမဟုတ်တဲ့သံမရီကြောင့်လဲဒေါသဖြစ်ရင်ဖြစ်နေတာပဲနော်အဲ့ဒါကိုအဋ္ဌာဏကောပါလို့ခေါ်တယ်အရာမဟုတ်တဲ့ဒေါသမဖြစ်တဲ့ဒေါသပေါ့ဥပမာဆိုတော့လမ်းသွားရင်လည်းခလုတ်တိုင်းပြီးဒီခလုတ်ကလည်းတော်တော်ရှုပ်တဲ့ခလုတ်ပဲဆိုတော့ပထမတိုင်းကြီးကြီးတာတခါထပ်ပြီးတော့ကန်လိုက်သေးတယ်ခလုတ်ကသွတ်သူမြင်ကြီးထဲမှာသွတ်သူနေတာပါကိုယ်လာတိုက်တာလည်းမဟုတ်ကိုယ်ကတိုက်မိသွားတာအဲ့ဒါကိုဒီခလုတ်စိတ်ဆုပ်ပြီးတော့နောက်တစ်ချက်ပြန်တိုက်တော့ကိုယ်ပဲနောက်တစ်ခါပြန်နာတာပေါ့နော်တချို့ဆိုလို့ချင်းမတော်တဆပကံလေးလွတ်ကြပြီးကွဲသွားတယ်ဒီပကံလေးပိစားကင်ထားတဲ့ကြကွဲတယ်ကွဲဝန်းဟာဆိုတော့တခါထပ်ပြီးတော့ထူလိုက်ပြီးခြေမှသွားတာပေါ့နော်တခါတလေတချို့တခါလက်ကလေးတခါကြရေးညက်သွားတာအဲ့ဒါဒေါသဖြစ်ပြီးတော့တခါစိတ်ကြည့်ပြီးတော့တခါလက်သီးနဲ့ထူတော့လည်းလည်းပြန်လာတာပဲလက်သီးနဲ့ဖြူဆိုတော်သေးတယ်တချို့ကလက်ကိုအဲ့ဒီကြားထဲပြန်တိုက်ပြီးညံအောင်ဟာညံအောင်ဟာဆိုတော့ထပ်ညက်တော့ကိုယ်ပဲနာတာပဲเนาะအဲ့ဒါအဋ္ဌာဏကောပါသဘာဝမကြတဲ့ဒေါသ ဟောက်ပြန်နေတဲ့ဒေါသလို့ဆိုလိုပါတယ်။သူများကိုလာကြလို့ဒေါသဖြစ်တာတဘာဝကြသေးတယ်။သူများကိုလာဆဲလို့ဒေါသဖြစ်တာတဘာဝကြသေးတယ်။ခလုတ်တိုင်းပြီလို့ပကံလွတ်ကြလို့ဒကာညာလို့ဒေါသဖြစ်တာကတော့တဘာဝမကြဘူး။ကိုကအပြင်ထက်မလို့ဟာမိုးဝရွာလာဒီမိုးကလည်းအားတိုင်းရွာနေတယ်မိုးသွားပြီးစိတ်တူ။ဆောင်းလို့ကြတော့လည်းအေးပြန်ပြီ။ဒီသူ့ဘာဝတိုင်းဖြစ်နေတဲ့ယာရီဥဒ္ဓကိုစိတ်တူတယ်။နှွေရောက်တော့လေဒီနေရာလေပူလိုက်တာနော်။ဆိုပြီးနေကိုလည်းသွားပြီးတော့စိတ်တူနေတယ်။အဲဒီလိုအဖြစ်ပေါ့လေ။ဒေါသဖြစ်เสียမဟုတ်တာတွေကိုဒေါသဖြစ်တာတွေလည်းရှိတာပဲ။ဒါလည်းပဲပူလောင်တဲ့သဘောတရားတွေပါပဲ။ညီတော်ဘုရားပန်းရှင်တယောက်ဖြစ်ချင်နေဆိုရင်တော့တက်ရှိနေပတ်သက်တဲ့ဒေါသတွေလည်းအလုံးပေးရမှာပါပဲ။အပြစ်မဲ့တဲ့တမရီနဲ့ပတ်သက်ပြီးတော့အောက်ပြန်စွာဖြစ်နေတဲ့ဒေါသတွေကိုလည်းပဲပေးရမှာပါပဲ။ဒါကြောင့်အဂေါဒနောဒေါသကင်းသောပုဂ္ဂိုလ်ကိုဥပသံတော်ညီဤသောပုဂ္ဂိုလ်ဟူ၍ကိုယ်စတိကောင်းစွာမသွေဆူအပ်ပါပေတည်းတည်းအဂေါဒနောအသန္တာတိအဝိကတိအဂုတ်ကုသောနောက်တစ်ခုကအသန္တာတိဆိုရင်ပူပန်ခြင်းကင်းရမယ်စိတ်ပူတဲ့သူမဖြစ်เสียရဘူးစိတ်မပူတတ်ရဘူးတချို့ကစိတ်ပြီးတော့စိတ်ပူတတ်တယ်စိတ်ပူတတ်တာကိုပဲဂုံယူစရာလိုလဲထင်းနေတတ်စိတ်ပူလိုက်တာစိတ်ပူလိုက်တာမင်းတို့လေငါစိတ်ပူလိုက်တာဒါတချို့မိပါတယ်ဆိုတဲ့သားသမီးတွေနဲ့ပတ်သက်ပြီးတော့မင်းတို့ငါစိတ်ပူလိုက်တာကိုကိစ္စလည်းလိုက်စိတ်ပူဒီကိစ္စလည်းလိုက်စိတ်ပူကိုရေးကိုရာနဲ့ပတ်သက်ပြီးတော့လဲဟိုဟာလေးတွေးပြီးစိတ်ပူဒီဟာလေးတွေးပြီးစိတ်ပူစိတ်မပူရင်နေကိုမနေတတ်စိတ်ပူခြင်းကိုပဲအဖော်လုပ်ပြီးတော့နေတတ်ကြစိတ်မပူလဲတဲ့နေ့ဆိုရင်တခုခုလုံနေတယ်လို့ထင်နေတယ်နော်အဲ့တော့စိတ်ပူလဲဆိုကြတဲ့ကွာခုနကတည်းကတဏှာကင်းရင်ငြိမ်းအမှုမရှိဘူးဒေါသဖြစ်ရင်ငြိမ်းအမှုမရှိဘူးဆိုတာကနောက်ဆက်တွဲအကျိုးတရားအနေနဲ့ဖြစ်တာနော်တဏှာကြောင့်ပူတော်နေဒေါသကြောင့်ပူတော်နေအကြောင်းအကျိုးသဘောသွားတာဒီသကလုံးကတော့သူ့သကလုံးကစိတ်ပူတယ်ဆိုမှတော့ပူနေပြီပေါ့စိတ်ပူရင်ပူတယ်ဆိုတာပြောကြတောင်းထူးမလို့တော့နော်ကျွတ်စိတ်ပူတယ်ဆိုတာစိတ်ပူတယ်ဆိုတာကလည်းမေတ္တာတရားရဲ့သင်္ကေတဖြစ်နေတော့သူကပြောတတ်တာပေါ့ဘိုးလို့လည်းစိတ်ပူဒီလို့လည်းစိတ်ပူငါနေတော့မေတ္တာရှိလို့နော်စိတ်ပူတာဒီပင်လည်းမေတ္တာတရားရဲ့သင်္ကေတလို့ဇွမ်းမစွာယူဆနေကြကျွတ်စိတ်ပူတာကနှစ်မျိုးတော့ရှိတာပေါ့မေတ္တာတရားရဲ့သင်္ကေတဖြစ်နေအနာပါနာထဲ့တဲ့စိတ်ပူခြင်းလေးရတယ်တခုရှိပါဥပမာဆိုတော့ကိုသားသမီးကတခြားတမျိုးတွေပါကိုခီးထွက်တော့မယ်အဲ့ဒီမျိုးကိုသွားလို့ရှိရင်ဖြားမယ်နားမယ်နော်ပြီးဖြားတဲ့နားတဲ့အခါဖြားမှနားမှကိုစိတ်ပူလို့ပြောဒီစီလေးယူသွားဒါကတော့မေတ္တာရဲ့သဘောပါမေတ္တာရဲ့သင်္ကေတပါပဲစိတ်ပူတဲ့အခိုက်အတန့်လေးတော့သောကလေးနည်းနည်းတော့ပါတယ်ပါပြီမယ်စိတ်ပူရုံနဲ့ညံ့နေတာမဟုတ်ဘူးယောဂဖြစ်လို့ရှိရင်နေမကောင်းလို့ရှိရင်စားဖို့ဆိုပြီးတော့ဆေးလေးထည့်ပြီးတော့ပေးလိုက်တယ်ဒါမေတ္တာပဲကာယကံမြောက်မေတ္တာယောဂဖြစ်ရင်ဒီဆေးလေးစားပါနော်လို့ပြောလိုက်တော့ဝစီကံမြောက်မေတ္တာကာယကံယောဂကြောက်စီခြင်းနဲ့စိတ်ဆိုတော့ဒါမနောကံမေတ္တာမေတ္တာကံ၃ပါးလုံးပါနေအဲ့တော့ဖြားမှနာမှဆိုလို့တရားတရှိသွားတဲ့သာသမီကိုဆေးလေးဝါးလေးထည့်ပေးလိုက်တာကတော့ဖြစ်တဲ့စိတ်ပူခြင်းပါပဲဒါလည်းပဲအများဆုံးစကားအရစိတ်ပူတယ်လို့ပြောရတာတကယ်တော့မေတ္တာဆိုတာကအဒေါသစိတ်ပူတယ်ဆိုတာကတောကပါပဲတောကကိုတရားကိုကောင်းနိုင်တော့ဒေါသပဲဒေါသနဲ့အဒေါသဆိုတာဖြောင်းဖြောင်းကြီးဆန့်ကျင်တတ်တယ်သို့တော်လည်းပဲလောကဝေါ်ဟာရအနေနဲ့တော့ဒါကိုစိတ်ပူတယ်လို့ပဲပြောရတာပါပဲဒီစိတ်ပူခြင်းကတော့သဘာဝကျတဲ့စိတ်ပူခြင်းမလို့လက်ခံရမှာပါဆရာမနာမဆုလို့ဇီဝရီထည့်ပြလိုက်တယ်သတိရခြင်းပေါ့နမနာတစ်ခုပဲထားတော့သဘာဝမကြတဲ့စိတ်ပူခြင်းဆိုတာကတော့တရားတရားသွားတဲ့သာသမီတွေဖြားတဲ့နာရကသုံးခုဆေးကလည်းထည့်ပေးလိုက်ပြီးပြီ။သာသမီကလည်းတရားတရားရောက်သွားပြီ။အဲ့ဒါကိုခုချင်းကိုဖြားများဖြားနေမလား။ယောဂများဖြစ်နေမလား။ခုချင်းကိုအေးလိုက်တာ။နှွေးထဲမှာဝေးရလားမသိပါဘူး။ဘယ်လိုများနေလဲမသိဘူး။ခြေတွေများဘယ်လိုများချိုးနေလဲမသိဘူး။ဒီကနေ့လှမ်းတွေးပြီးတော့တစ်ချိန်လုံးစိတ်ပူနေတယ်။တစ်ချိန်လုံးစိတ်ဆင်းရဲနေတယ်။တစ်ချိန်လုံးတွေးပြီးတော့နေတယ်။အဲ့ဒါဆိုရင်တော့သဘာဝမကြတဲ့စိတ်ပူခြင်းဖြစ်သွားပြီ။ကိုယ်လှုပ်တဲ့လှုပ်ထိုက်တာကိုလှုပ်ပေးလိုက်တဲ့စိတ်ပူခြင်းကတော့ဒါမေတ္တာတရားရဲ့သင်္ကေတပဲလှုပ်တဲ့လှုပ်ထိုက်တာလှုပ်ပေးပြီးပါရဲ့နဲ့တစ်ခါတားဖြစ်မလာသေးတာကိုတွေးပြီးတော့စိတ်ဆင်းရဲနေတယ်တကယ်လို့ဖြစ်လာလို့ရှိရင်လည်းပဲကိုလှုပ်တဲ့လှုပ်ထိုက်တာလှုပ်ပေးရုံနဲ့မပြီးပဲနဲ့ သူတို့ဒုက္ခတွေဖြစ်နေမှာပဲသူတို့ဆင်းရဲနေတော့မှာပဲသူတို့ကငါယူလိုက်ချင်မှရဲ့တွေးပြီးတော့စိတ်တွေဆင်းရဲနေတယ်ဒီစိတ်ပူခြင်းကတော့ပေးရမယ်စိတ်ပူခြင်းမှာပဲသာသမီကတရားတရားသွားတော့မယ်ဆိုတော့အခုရဲ့ဆိုလို့ရှိရင်ဒါပိရတေကလည်းဆုံတော့ကြိုက်ခင်းဆိုလို့ရှိရင်လူတော်များများသွားကြတယ်ပေါ့ကိုသာသမီကအမေကြိုက်ခင်းသွားခြင်းလို့ပါအဲ့မသွားနဲ့အခုရဲ့ကလူကြီးများနာနေတော်တန်နဲ့ပြဿနာတစ်ခုဖြစ်ရိုက်ခံဘယ်နဲ့လုံးမလဲအဲ့ဒါကတော့သဘာဝမကျတဲ့စိတ်ပူခြင်းဖြစ်သွားပြီနော်ရိုက်ခံမယ်မရိုက်ခံသိကြတာလည်းမဟုတ်ဘူးလူများယုံနေလဲပြဿနာဖြစ်မှာတော့လည်းမဟုတ်ပါဖြစ်မယ်ဆိုတော့ဖြစ်နိုင်ကြည်တော့ရှိတာပေါ့လောကမှာမဖြစ်နိုင်ဘူးဆိုတော့ဘာမှမှမရှိပဲစင်ရဒုက္ခတစ်ခုခုပြဿနာတစ်ခုခုအန္တရာယ်တစ်ခုခုဆိုတာအချိန်မရွေးဖြစ်နိုင်တာကြီးပဲပေါ့ဒါပေမဲ့ဖြစ်နိုင်တယ်ဆိုတာကိုသိကြမှုမရှိသေးပဲနဲ့ဖြစ်နေမယ်လို့တိတိကျကျကြီးတွေးပြီးတော့စိတ်ဆင်းရဲတာကြတော့သဘာဝမကျတဲ့စိတ်ပူခြင်းဖြစ်သွားပြီဆိုတော့မြို့ရဲရွာတဲ့ဒီမြို့ထဲမှာကိစ္စတစ်ခုနဲ့သာသမီကကြီးထပ်တိုက်ပြီးကာညာတိုက်မလားလမ်းကျက်ကြည့်ကြည့်မှကြည့်ပါမလားဒီလိုကတော့မပူသင့်တော့ဘူးလေပြောသိပြောထိုက်တာတော့ပြောရမှာပေါ့အဲ့တော့မသွားနဲ့မလာနဲ့ဒီချင်းလူတွေများတယ်ဟိုမှာတောင်ပေါ်မှာဆိုတော့အေးမှာပေါ့အေးလို့ရှိရင်တို့ကနှာစီးရင်ဘယ်နဲ့လုံးမလဲဒီအကြောင်းတက်ချက်လေးတွေတကယ်တော့မခိုင်လုံတဲ့အကြောင်းတက်ချက်လေးတွေပါအေးတာပဲပါဆန်းနဲ့ဆောင်းလို့အေးမှာပဲပေါ့ပိတ်ရဲ့ပဲလူတွေအများကြီးတော့ကြတော့လူရှုပ်မှာပေါ့ပါဆန်းလို့လေဒါကိုစိတ်မပူပါနဲ့အဲ့ဒီလိုမိဘတွေရဲ့သဘာဝမကျတဲ့စိတ်ပူပန်ခြင်းတွေကြောင့်တချို့သားသမီးတွေကိုယ်နေရာလဲမရောက်ဘူးဒီနေရာလဲမရောက်ဘူးကိုတူနေလဲမခင်ဒီလူနေလဲမခင်လူတယောက်နဲ့အပေါင်းသင်းလို့မခင်အဲ့လူနဲ့မပေါင်းနဲ့တော်ကြတယ်ဘာဖြစ်လိမ့်မယ်ညာဖြစ်လိမ့်မယ်စသည်အဖြစ်ပေါ့လीနော်မိဘတွေရဲ့လွယ်မှားတဲ့စိတ်ပူပန်မှုလွန်ကဲမှုကြောင့်သာသမီတွေဖြစ်တဲ့ဖြစ်ခိုက်တဲ့အရည်သွေးတွေနဲ့မပြည့်စုံမဲနဲ့ဖြစ်လာဖြစ်နေကြတာတွေအများကြီးရှိတယ်ရောက်တင်ရောက်ခဲ့တဲ့နေရာမရောက်ဘူးခင်တဲ့ခင်တဲ့ပုဂ္ဂိုလ်တွေနဲ့မခင်လုတ်တဲ့လုတ်ထက်တဲ့အလုတ်တွေမလုတ်ဘူးစသည်အဖြစ်အဲ့ဒီလိုမဖြစ်စေရဘူးစိတ်ပူတော့ကိုယ်လည်းစိတ်ပူတယ်ဆိုတာလည်းတရားကိုကောင်းလာရင်ဒေါသပဲနော်ဒေါသဆိုတော့ကိုယ်လည်းပဲစိတ်ပူနေတဲ့ဆင်းရဲနေပြီကိုယ့်ရဲ့စိတ်ပူမှုကြောင့်ချုပ်ကျဲပြီးနေခံရတဲ့ပုဂ္ဂိုလ်လည်းပဲစိတ်ညစ်ပြီးသွားကြည့်ရတဲ့အမေကမသွားနဲ့ဆိုရင်မတော်ရဘူးစိတ်ညစ်လိုက်တာဒီလောက်တခုလုံးချင်တာနဲ့အမေကမလုံနဲ့ဆိုလို့မလုံရဘူးစိတ်ညစ်လိုက်တာကိုယ်လည်းစိတ်ဆင်းရဲရတယ်သူတစ်ပါးလည်းစိတ်ဆင်းရဲရတယ်ဘာမဆိုလွတ်လပ်ခွင့်ပေးရမယ်လို့ဆိုလိုတာမဟုတ်ပါဘူးတကယ်ကိုတားမြစ်တဲ့တားမြစ်ထိုက်တဲ့ကိစ္စဆိုရင်တော့တားမြစ်ရမှာပေါ့ကိုသားသမီးကတစ်ဖက်သားရင်းနဲ့ဉာဏ်ဖြစ်ဖို့ချိန်ထားတယ်ဒါကိုတိတိကျကျတင်ရလို့သူများကလည်းလာပြောတယ်ခင်ဗျားသားတော့ဘယ်သူတွေနဲ့ဘယ်နှစ်နာရီမှချိန်ထားတယ်တကယ်ရိုက်တော့မှအကြောင်းကလည်းခိုင်လို့နေပြီအဲ့ဒါဆိုတော့မသွားနဲ့တားပါတော့နော်အဲ့ဒီလိုတားတော့အဲ့ဒီလိုစိတ်ပူတာကိုတော့တဘာဝမကြတဲ့စိတ်ပူပန်ခြင်းလို့မခေါ်နိုင်ပါဘူးတဘာဝကြပါတယ်အဲ့ဒီလိုစိတ်ပူခြင်းတော့ပူပါနော်တဘာဝမကြတဲ့စိတ်ပူပန်ခြင်းတွေကိုတော့ပယ်လိုက်ပါဒီမှာဟောရတာကတော့တဘာဝကြတဲ့စိတ်ပူပန်ခြင်းလည်းတကယ်တော့ပူလောင်တာပါပဲတဘာဝမကြတဲ့စိတ်ပူပန်ခြင်းဆိုတော့ပုံပြီးတော့ပူလောင်ပါလေဒါကြောင့်ဉာဏ်သောဘဝပန်းရှင်ဖြစ်ခြင်းနဲ့ဆိုတော့အတန္တသည်ဆိုရင်ပူပန်ခြင်းမရှိသောပုဂ္ဂိုလ်ကိုဘာစိတ်မပူတတ်တဲ့ပုဂ္ဂိုလ်ကိုစိတ်ပူတတ်တယ်ဆိုတာကလည်းဖြစ်လာသနာကိုယောနိသောမနတိကာရနဲ့နှလုံးမသွင်းနိုင်လို့ပါလူတွေတပေါ်မှာလူတွေရဲ့ပေါင်းသဆက်ဆိုင်နဲ့ပတ်သက်ပြီးစိတ်ပူတယ်ဆိုတာလည်းဟိုလူကိုမယုံလို့ဒီလူကိုမယုံလို့အကြောင်းမခိုင်လုံမဲ့နဲ့ယုံမသံမြရတွေတိတ်များနေလို့ရှိရင်လည်းပဲလူလူချင်းဆက်ဆံရတဲ့အခါမှာစိတ်ပူပန်မှုတွေဖြစ်လာတာပဲ။ဒါကြောင့်အရာရာကိုယောနိသောမနတိကာရနဲ့သဘာဝကြကြတင်းတင်းတင်းတင်းမျက်မျက်ကြတာသူပဲကိုပဲညီညွတ်အောင်နှလုံးသွင်းတတ်ဖို့အမှန်တန်ရည်ကြည့်ပါလေ။အတန္တာပြီးယောနိသောမနတိကာရနဲ့အရာရာကိုတင်းတင်းမျက်တတ်စွာမှန်ကန်စွာနှလုံးသွင်းနိုင်တဲ့အတွက်ကြောင့်စိတ်ပူပန်ခြင်းမရှိသောပုဂ္ဂိုလ်ကိုလည်းပဲဥပါဒံတောင်းကြီးဤသောပုဂ္ဂိုလ်ဟူ၍ဘုသတိကောင်းစွာမတွေ့ဆိုအပ်ပါ၏တတိအဂေါတနောအတန္တသည်အဝိကတ္တိအကုကုသောအဝိကတ္တိကြွားဝခြင်းမရှိရဘူးကြွားတဲ့ဝါတတ်တဲ့ပုဂ္ဂိုလ်ကလည်းဘာမှစိတ်မချမ်းသာဘူးကြွအချက်လက်တွေကများတော့အချင်းချုပ်ပဲပေါ့ကြွားကြွားတော့ဝါရလို့ရှိရင်စိတ်မချမ်းသာဘူးဆိုတော့ကိုကြွားကျင်တဲ့စိတ်နဲ့တခုခုလုံးနေချိန်မှာကိုယ်စိတ်ကိုပြန်ပြီးတော့သတိထားကြည့်လိုက်ပေါ့ပူလောင်နေတာပဲအဝိဇ္ဇာလေးတခုပေါ့နောက်ဆုံးပေါ့သတိုင်ကြတဲ့အဝိဇ္ဇာလေးတခုနော်သတိုင်ရှိမှသတားဖြစ်တယ်ဆိုပြီးတော့အဝိဇ္ဇာလေးတခုကိုလူမြင်အောင်ဆိုပြီးတော့ကိုယ်ကသာကြကြနာနာဝတ်ပြီးတော့သွားတယ်အိမ်မှာပြင်နေတုန်းလည်းပဲပူလောင်နေတာပဲလှကျင်တဲ့စိတ်
တနည်းတတိုင်းတကြဖြစ်ချင်တဲ့စိတ်ကလေးနဲ့ပူလောင်နေတယ်ပြုပြင်းနေရတာလဲမောလို့မှန်တယ်မှာပဲပြန်ရတယ်ကြည့်လိုက်ရတာလဲလူတော်မှခေါင်းမှုပြီးတော့လဲတော့တယ်ဆွလိုက်ရတဲ့ရေမှုတွေကလည်းတခါလုံးနန်းညီနဲ့နေတာဆွဲကုန်ပြီနော်အဲ့ဒါအဲ့ဒီအချိန်မှာကိုယ်စိတ်ကိုသတိထားကြည့်ပူနေတာပဲကဲဝက်စားတော့ပြီးထွက်သွားပါပြီတဲ့ငါ့ကိုဒီလိုကြည့်မှကြည့်ပါမလားဒါလေးကလည်းပူလောင်နေရသေးတယ်လူတယောက်ကကိုယ်နဲ့ဆက်သွားရင်သူ့ကိုသတိထားပြီးမသိမသာကဲခတဲ့သူငါ့ကိုကြည့်ရတာငါဝတ်ထားတာလေသူသဘောမှကြားရတာသူတို့ချင်းချင်းဗာမပြောတယ်လေဒါလေးစိတ်ဝင်စားနေရတာကိုကပူလောင်လိုက်တာကိုကတော့အရသာရှိတယ်ထင်တယ်အမတန်ပင်ပန်းတယ်ကိုကကြည့်စေချင်လို့ဝတ်ထားပြီးကိုယ်မကြည့်ပဲထားတာအဲ့ဒီကိုစိတ်တောင်တူလိုက်သေးတယ်ဒီကတော့တော့အောက်တာပဲပေါ့နော်အဲ့တော့ကြွားတဲ့ဝါတတ်တယ်ဆိုတာလည်းသိရတာပါပဲကြွားတယ်ဆိုတဲ့နေရာမှာတော့မရှိတဲ့ကုံနဲ့ကြွားတာလည်းရှိတယ်ရှိတဲ့ကုံနဲ့ကြွားတာလည်းရှိတယ်ပေါ့လေကြွားခြင်းဝါခြင်းကြောင့်လည်းကြည်ချက်ပြောမယ်ဆိုတော့တရားတော်ဘုရားဖြစ်သွားလိမ့်ဦးမယ်နော်မရှိတဲ့ကုံနဲ့ကြွားလို့စိတ်ပြင်းရတာကတော့သူပြောကြမလို့ဘောအလူတန်းသွားသူများထင်ကြည့်အောင်ဆိုပြီးတော့စိတ်ငကငါသွားဘယ်နဲ့နေဘူးနော်ကြကြောင်မှလည်းဆိုရင်ရပြီတကယ်လို့မပြောက်သွားရင်လည်းပူလဲရတာကိုကကိုငါလိုက်တဲ့စိတ်ငကကအတုကိုကကြကြသွားလို့ပြန်ဝင်ပြလဲတော့အစ်စ်ဖြစ်နေအဲ့ဒီလိုဖြစ်ရတယ်အများကြီးရှိတယ်။ကိုကတော့အစ်မအတုမမသိဘူးပေါ့လေ။အစ်စ်ပဲမှတ်ပြီးငားလာတာကြောက်ကြောက်သွားတာကြောက်သွားတာမသိပါသေးနဲ့ဆိုပြီးတော့ကိုကအစ်စ်ကိုသွားဝယ်ပြီးလိုက်တော့ကော။အဲ့ဒီတော့လေပက်ဆန်ကြီးအများကြီးကုန်လို့ကိုကငားလိုက်တဲ့သူကတော့အစ်စ်ရသွားတဲ့သဘောကြီးကြားလို့ပေါ့လေ။ဒီတော့ငားပြီးတော့ကြွားလို့ရှိရင်လည်းစိတ်ပူတာပါပဲ။ငားတာလည်းပြပြလေးပြတ်သွားမှအင်းကြီးငားဝတ်တယ်ဆိုရင်လည်းစွန့်သွားမှဆိုရင်လည်းဘူးဆိုင်နေရနော်။ကိုရှိတာနဲ့ကြွားလည်းပဲစိတ်ပူရတာပါပဲ။ပန်ထားတဲ့စိတ်ကလေးလူမင်းမမဆိုလို့နရွက်ခဏခဏပူရတာနရွက်လည်းနှီးနေပြီနော်။အဲ့တော့ဝတ်ထားတဲ့လက်စွပ်လေးမသိမှဆိုလို့လက်ထောင်ထောင်ပြီးတော့မလွယ်ဘဲထောင်ပြရတာလည်းလက်တွေညောင်းလာပါပြီ။ဒါတော့မရှိတဲ့ဂုံနဲ့ကြွားလည်းပူလောင်ပါတယ်။ရှိတဲ့ဂုံနဲ့ကြွားလည်းပူလောင်ပါတယ်။ဒီလိုပြောလိုက်လို့ကိုရှိတာတွေမဝတ်ရဘူးမဆင်ရဘူးလို့ဆိုလိုတာမဟုတ်ပါဘူး။ငြင်းရင်မှုရှုထောင့်ဒီနေ့ပြောတဲ့တရားတွေအားလုံးကငြင်းရသောဘဝပန်းရှင်းဆိုတဲ့အတိုင်းငြင်းရင်မှုရှုထောင့်ကနေကြည့်ပြီးတော့ပြောနေတာကြွားတဲ့ဝါကြွားနေဝါနေတဲ့အချိန်မှာဖြစ်နေတဲ့စိတ်ကလေးဟာပူလောင်နေဆိုတာကိုပဲထောက်ပြတာပါဒါကမရှိတဲ့ကုံနဲ့ကြွားတာကတော့လုံးဝပဲပါရှိတဲ့ကုံနဲ့ကြွားတာကတော့သူ့တိုင်းတိုင်းနဲ့သူရှိပါသေးပေါ့ဒီလုံးဝကြီးတော့မကင်းနိုင်ဘူးပေါ့အနုစိတ်အနုစိတ်ပြီးဆင်ញင်ကြည့်မယ်ဆိုရင်တော့တဏှိတမျိုးမရောအောင်အင်းကြီးပစုထဲလဲဝင်နေတာကောကဒါလည်းပဲအသေးစားကြောင်းချင်းတမျိုးပဲနော်ဒီနေ့လဲဒါပဲနောက်တနေ့လဲဒါပဲဆိုပြီးတော့သူများအပြောမခံရအောင်ဆိုပြီးတော့မဏိကအဝါလေးဝတ်တယ်ဒီနေ့အနီလေးဝတ်သွားမှစရိယာဆင်ပေါ်လေအချုပ်ဆိုဆင်ញင်အောင်မှတ်ထားလိုက်ပြီးတယ်တနင်္လာနေ့ပါဝတ်မယ်အင်္ဂါနေ့ပါဝတ်မယ်ပေါ့နော်အဲ့ဒါတွေကတော့အပြစ်မပြောစရာတော့မဟုတ်ပါဘူးဒါပေမဲ့အဲ့ဒီလိုဝိသံဆင်းရဲနေတဲ့အချိန်မှာစိတ်ကလေးကိုတခြားစစ်စစ်ကြည့်ဖို့ပါပဲသတိပဋ္ဌာန်ဤနဲ့ပူလောင်နေတယ်ငြိမ်းမှုအဆင်မရှိဘူးသို့တော့လောကသဘာဝအရာမဝတ်လို့မဖြစ်တော့ဝေးရမှာပါပဲအဲ့တော့အပူလေးမပအောင်တတိလေးထည့်ပြီးတော့ဝတ်ဖို့အင်းကြီးဝတ်တော့လေအင်းကြီးဝိသံလေးဝိသံရီယူနေတဲ့အချိန်မှာလည်းအနိယဝါပြာသိယူနေတော့လေယူတယ်ယူတယ်လို့တော့မှန်းရတော့ဘာမှသိမှာမဟုတ်ဘူးနော်လက်နဲ့ဝိသားရီတစ်ခုတစ်ခုထိနေတယ်လက်နဲ့အဝင်းနဲ့ထိနေတဲ့သဘောလေးသတိကထားပြီးတော့ထိတဲ့သဘောကိုထိတယ်လို့ယွတ်နေကြတော့မလိုပါဘူးဒီထိမှုသဘောလေးဝိသားရီတစ်ခုတစ်ခုဒီဝက်မကြိုက်သေးဘူးပြစ်ထလိုက်တယ်။ပေါ့နောက်တစ်ခုဒါလည်းမကြိုက်သေးဘူးပြစ်ထလိုက်တယ်။အဲ့တော့လက်ရဲ့ထုတ်ရှားမှုလေးတွေပါနေတာပဲ။အဝိသားကိုထိတဲ့သဘောလေးရှိတယ်။မကြိုက်သေးလို့ဆိုပြီးတော့ဘေးပြစ်လိုက်တဲ့ယွင်ရှားမှုသဘောလေးတွေရှိတယ်။တိုက်ပြီးဆိုတော့လည်းကိုယ်မှာကပ်ပြီးတော့ထိပြီးတော့ကြည့်လိုက်တဲ့ထုတ်ရှားမှုလေးတွေရှိတယ်။မှန်နဲ့မှာခြာလပတ်လဲကြည့်လိုက်တော့လည်းပြေရှားမှုတွေရှိတယ်ဒါလေးတွေတတိကပ်ပြီးတော့ပြုမယ်ဆိုရင်မလဲမချောင်သာလို့ဝေစားရပေမဲ့လို့အပူသိမ့်မပါတော့ဘူးအပူထဲမှာအီလီရောပြီးတော့နေပူလောင်ရတဲ့အချိန်မှာရက်မခတ်ဖဲနဲ့နေရင်ပူပြီးတော့ပူမယ်ရက်တောင်လေးခတ်နေတော့နည်းနည်းအေးသေးတာပေါ့အရင်မှမနေပဲတွေ့တိခေါမှာသွားနေတော့ပူမှာပေါ့စစ်ပင်ကြီးမှာခိုးနေတော့နည်းနည်းအပူသက်သာတာပေါ့အဲ့ဒီလိုပါပဲနေ့စဉ်ဝိတ္တဆာရသွားရလာတာအားလုံးမှာအပူနဲနိုင်တယ်နဲ့အောင်တတိပဌံအမှတ်ကလေးထည့်ပြီးတော့လုပ်ရမယ်ဝိသဝိတဲ့ခါမှလည်းရှုမှတ်ရတယ်အများကြီးပါနေတိုင်းအဝတ်မဟုတ်ဖက်နေလို့မှမရပဲအဝတ်ဝတ်နေတာဆိုတော့အဝတ်ဝတ်တိုင်းဝတ်တိုင်းတတိပဌံပါအောင်ဝတ်ပါအင်းကြီးဝတ်တိုင်းအင်းကြီးနဲ့လည်းနဲ့ထိနေတဲ့သဘောဝတ်လိုက်တဲ့ခါမှလည်းအဝိသကိုရှုလိုက်တဲ့ခါမှလည်း မူရခန္ဓာကိုကိုယ်ရဆန်းရဒီလိုကိုယ်ရလှုပ်ရှားမှုအမူအရာလေးတွေဒါလေးတွေကိုသတိကပ်ပြီးတော့ထားပါအဲဒီလိုရိုးရိုးလေးသတိကပ်ထားတာကိုကတ်လို့မရဘူးဆိုတော့ဝိတ္တကိုဝိတ္တဝိတ္တလို့ပဲမှတ်ပါတော့လက်နဲ့ဝင်းနဲ့ထိနေတာကိုထိတယ်ထိတယ်လို့ဒီလိုလေးပဲမှတ်ပြီးပါမှတ်ပါများလာလို့ရှိရင်တော့အထူးတည်းလေပြုဆိုကြမလို့ပဲနဲ့ထိမှုသဘောလှုပ်ရှားမှုသဘောထိတာလှုပ်ရှားတာကိုသိနေတဲ့သဘောဒါလေးတွေသိလာပါလိမ့်မယ်အဝဆိုင်အနည်းပြကိုမြင်တဲ့ခါမှလည်းမြင်နေမြင်တဲ့သဘောမျက်မှညပဲဆိုတာလည်းသိလာမှာပဲတက်မဆရာကောင်းတဲ့အဝါလေးတက်မဆရာကောင်းတဲ့အနည်းလေးဆိုတဲ့ဒီလိုစိတ်ညူမဖြစ်တော့ဘူးပေါ့ဒါကြောင့်အဝိကတိကြောင်းဝါခြင်းမရှိတဲ့ပုဂ္ဂိုလ်ကိုလည်းပဲဥပါတန်တော်ငြိမ့်သောပုဂ္ဂိုလ်ဟူ၍ဘုဆန်ဒီကောင်းစွာမသွေဆိုအပ်ပါပေတည်းတည်းအကုက္ကုသောနောက်တစ်ခုကကုက္ကုသကင်းရမယ်ဒီသုတ်တံကလည်းမင်္ဂလာသုတ်လို့ပါပဲတစ်ခုပြီးတစ်ခုကအဓိပ္ပာယ်ရှိနေတာကြီးပဲတစ်ခုချင်းတစ်ခုချင်းကိုတဏှာကြီးတဏှာကြီးလောက်ဒီလိုဟောဖို့တောင်ကောင်းတာပါပဲဒါတော့အကုက္ကုသောကုက္ကုသကင်းရမယ်ဘာရောကုက္ကုသကဲခဏနားတဲ့သဘောနဲ့မေးလိုက်မယ်ကုက္ကုသဘာရောအလုတ်တွေရှုံဟူနာသွားလိုက်ဒီနာသွားလိုက်ဟွာလေးဟူနာထိုင်နေဒီနာထလိုက်အဲ့ဒီလိုအလုံများနေတာကိုဘယ်လိုရဘယ်လိုပြောဒီကုက္ကုသသိညာပဲနော်အဲ့ဒါကုက္ကုသမဟုတ်ပါဘူးနော်အလုတ်ရှုံနေတာဟိုဝိသိကိသဆွဲစကလုံးနဲ့၃နေရှိတယ်ဟိုသွားလိုက်ဒီသွားလိုက်ဟိုဟာလှုပ်လိုက်ဒီလှုပ်လိုက်ဟိုဟာကြောင်းရလိုက်ဒီဟာကြောင်းရလိုက်ဒီလိုဖြစ်နေတာဒီဝိသိကိသတော်တော်များတဲ့လူပဲဒီလိုလည်းပဲလွဲမစား၃နေတာရှိဝိသိကိသဆိုတာယုံမတိတော့တာကိုပြောတာပါလုံးရှုပ်တာကိုပြောတာမဟုတ်ဘူးเนาะကကုသဆိုတာလဲအလုံးရှုပ်နေတာရောက်ရခတ်နေတာကိုပြောတာမဟုတ်ပါဘူးကကုသဆိုတာကုဆိုတာမကောင်းသောစစ်စုပ်ဖွယ်ကောင်းသောကုသဆိုတာကတော့ကတကနေလာတာပါပဲကုကတမကောင်းတဲ့အပြုအမူစစ်စုပ်ဖျားကောင်းတဲ့အပြုအမူကိုကကုသလို့ခေါ်တယ်ဒါသကလုံးကနေတရားထွက်တဲ့အဓိပ္ပာယ်ပါခုနတဏှာကိုတတ်မှတ်တယ်လို့ဘာသာပြန်တယ်လို့ပေါ့တဏှာရဲ့ဓာယိတ္တေကထာလောင်ခြင်းအဲ့ဒီလိုပဲအခုကုက္ကုသရဲ့ဓာယိတ္တေကဆက်ဆုပ်ချာအပြုမူလို့ဆိုလိုတယ်ဒီအပြုမူကိုပြုလိုက်ခြင်းကြောင့်ကိုယ်အတွက်ကောအများအတွက်ကောဘာမှအကျိုးမရှိတဲ့အတွက်ကြောင့်ဒီအမှုဟာဆက်ဆုပ်ချာကောင်းနေမကောင်းဘူးလို့ဒီလိုပြောရတာပါအများနားလည်လွယ်မဲ့သဘောတရားအရာရသင်ရထိုက်တဲ့အဓိပ္ပာယ်ကိုပြောလိုက်တော့ကုက္ကုသဆိုတာနောင်တတဖန်ပူပန်ခြင်းကုက္ကုသကလည်း၃မျိုးရှိတယ်ပေါ့သက်ဆုပ်ဖြာအပြုမူဆိုတဲ့သကလုံးနဲ့ပြောမှပို့ပြီးတော့ထိရပါတယ်။နောက်တခါပူပန်ခြင်းလို့ပြောလိုက်ရင်ဒါကုက္ကုသရဲ့တိတ်တေသတစ်ခုပဲရှိသေးတယ်။ကုက္ကုသ၃မျိုးကထထပါဒကုက္ကုသဝိနည်းကုက္ကုသဝိပတိတာရကုက္ကုသလို့၃မျိုးရှိတယ်။ထထပါဒကုက္ကုသဆိုတာထထကလက်ပါဒဆိုတာခြေလက်လှုပ်ခြေလှုပ်လှုပ်တာကိုပြောတာ။နေရင်ထိုင်ရင်လည်းလက်ကလေးတစ်ချွတ်လက်ကလေးလှုပ်လိုက်ခြေလေးလှုပ်လိုက်ဒူးကလေးနှမ်းလိုက်ကောင်းလေးကုပ်လိုက်စမလေးနှိုက်နှိုက်လိုက်အဲ့ဒီလိုမျိုးလက်အကြောင်းတူးရှိပဲနဲ့မလို့အဖက်နဲ့လက်လှုပ်လိုက်ခြေလှုပ်လိုက်ကောင်းလှုပ်လိုက်ကိုလှုပ်လိုက်လက်ကြောင်လေးတီးလိုက်လေလေးချွန်လိုက်ဒီလိုလှုပ်နေတာကိုဟထပါဒကုက္ကုသလို့ခေါ်တယ်လက်မငြိမ်ခြေမငြိမ်ခြင်းလို့ဒီလိုပြောရမှာပေါ့ဒါဟာနောင်တတဖန်ပူပန်ခြင်းမဟုတ်ဘူးနော်ဒါကြောင့်ကုက္ကုသကိုနောင်တပူပန်ခြင်းလို့ကြည်ပဲဘာသာပြန်လို့မရဘူးဒီဟာလည်းပဲဆက်ဆုပ်ကြကောင်းတဲ့အပြုမူပဲ။ပညာရှိသူတော်ကောင်းတွေရဲ့အလဲမမတင့်တယ်တဲ့အပြုမူပဲ။လူကြီးလူကောင်းတွေရဲ့အပြုမူမဟုတ်ဘူး။ရင်ကျေးသိမ်မွေ့တဲ့ပုဂ္ဂိုလ်တွေရဲ့အပြုမူမဟုတ်ဘူး။မြို့ကြီးသားနိုင်ငံကြီးသားတွေရဲ့အပြုမူမျိုးမဟုတ်ဘူး။ဒါကြောင့်မလူအဖက်နဲ့လက်လှုပ်ခြေလှုပ်ကောင်းလို့ကိုလှုပ်မလူအဖက်နဲ့စကားလေးတီးတူတီးတူပြောအဲဒီလိုအပြုမူမျိုးကိုလည်းပဲပယ်ရမယ်။ဒါလည်းပဲပယ်ရမယ်ကုက္ကုသပါပဲ။နောက်တစ်ခုကုက္ကုသကဝိနည်းကုက္ကုသဝိနည်းနဲ့ပတ်သက်တဲ့ကုက္ကုသတရားကိုဒီလောက်ကိုလုတ်ကောင်းသလားမလုတ်ကောင်းဘူးလားဒီစားစားကိုစားကောင်းသလားမစားကောင်းဘူးလားဒီအချိန်မှာအပ်သလားမအပ်ဘူးလားစသဖြင့်ချင်းအဲ့ဒီလိုဂျုံမတန်မြတ်ဖြစ်တဲ့သဘောကိုဝိနည်းကုက္ကုသလို့ခေါ်တယ်ဝိနည်းနဲ့ပတ်သက်ပြီးတော့တန်မြတ်ဖြစ်နေတာပါပဲဒါကြောင့်တန်မြတ်ကုက္ကုသလို့လည်းခေါ်ပါတယ်အဲ့ဒါကတော့ရှိတဲ့ရှိထိုက်တဲ့ကုက္ကုသပါပဲအပ်သလားမအပ်ဘူးလားသုံးကောင်းသလားမသုံးကောင်းဘူးလားလုတ်ကောင်းသလားမလုတ်ကောင်းဘူးလားဒီလိုမှမတွေ့ဘူးဒီလိုမှသာမန်မဖြစ်ဘူးဆိုရင်လေဝိနည်းလေးစားမှု တိလလိုက်နာမှုဆိုတာရှိမှာမဟုတ်တော့ဘူးဒါကြောင့်အတလမအမှုလားဆိုတဲ့တန်တရားကတော့ရှိရမယ်သို့တော့တန်တရားဖြစ်ပါရက်နဲ့ညွန်ကျူးတယ်ဆိုရင်တော့အဲ့ဒီကအဲ့ဒါကတော့ပြရမှာပဲဒီဟာစားကောင်းသလားမစားကောင်းဘူးလားစိတ်ထဲမှာတန်တရားဖြစ်နေရင်မစားရတော့ဘူးတန်တရားဖြစ်ရတဲ့နဲ့စားရင်အဲ့ဒါအာဘတ်နေတာပဲအလုတ်တစ်ခုဝီနည်းကိုနှစ်နှစ်ဆက်ဆက်ကိုကလေးလာမထလို့တာလုတ်ကောင်းသလားမလုတ်ကောင်းဘူးလားမသိပါဘူးအဲ့လိုတန်မြတ်ဖြစ်နေတယ်ဆိုရင်မလုတ်ပါနဲ့တော့လုတ်တယ်ဆိုရင်တော့တကယ်လို့ဝီနည်းရမလုတ်ကောင်းလုတ်ကောင်းတဲ့အလုတ်ပင်ဖြစ်စေကောင်းဘူးကိုကလုတ်ကောင်းသလားမလုတ်ကောင်းဘူးလားတန်မြတ်ဖြစ်လိုက်တဲ့အတွက်မလုတ်ကောင်းဘူးလို့လည်းတန်မြတ်ဖြစ်ရတဲ့နဲ့လုံးပြီးတဲ့အတွက်ကြောင့်အဲ့ဒါအာဘတ်တဲ့နဲ့တဘာဝအရာမူလစည်းကမ်းအရာအာဘတ်မသင့်တောင်မှကိုကတန်မြတ်ရှိရတဲ့နဲ့လုံးပြီးတယ်လို့ရှင်းတော့အာဘတ်သင့်သွားပါလေဒါကြောင့်အဲ့ဒီလိုတန်မြတ်ရှိရတဲ့နဲ့လွန်ကျူးတာမျိုးတော့မလို့ရဘူးလူတွေဆိုလို့ရှိရင်လည်းဒီကနေ့ပတ်သက်ပြီးတော့ဒါအတ္တလာမအဖူသလားဒါလုတ်တင်လားမလုတ်ဘူးလားဒီလုတ်ကိုလို့လို့ရှိရင်ကအရိဏာနာဖြစ်သွားမလားမဖြစ်ဘူးလားဒီလိုတန်မြတ်ရှိတယ်ဆိုရင်မလုတ်ပါနဲ့အရိဏာဒါနသီလကလည်းအမြဲတမ်းအရာကျယ်တယ်ပေါ့နော်အဲ့တော့ငါဒီလုတ်ကိုလို့လည်းရှင်းကြောင်ဥပမာသင်ရင်းလေးတစ်ခုလိန်ပြီးတော့တင်လိုက်တဲ့အတွက်ကြောင့်ဒါအရိဏာနာဖြစ်နာဖြစ်သွားမလားတန်မြတ်ဖြစ်တယ်ဆိုရင်နော်အဖြစ်မှသိတမ်းနေပါပြီဖြစ်လဲဖြစ်ပါတယ်နော်ဉာဏ်ဘုံဆုတ်ပြီးတော့သူများအိတ်နေတဲ့အချိန်ဧကထောင်ပြီးတော့တက်ခိုးမှအာရိဏဒါနမဟုတ်ဘူးအာရိဏဒါနကအမတန်အရာကျယ်တဲ့ခိုးခြင်း25မျိုးတောင်ရှိအဲ့တော့လူတွေလည်းသီလနဲ့ပတ်သက်ပြီးတော့တန်တရာရှိတယ်ဆိုရင်မလွန်ကျူးပါနဲ့နောက်တစ်ခါနောက်ကုက္ကုသတစ်ခုကဝိပတိဒါရကုက္ကုသဒါကတော့နောင်တတဲ့ပုံပန်တဲ့ကုက္ကုသပါပဲလုတ်တဲ့လုတ်ထိုက်တဲ့ကုသိုလ်ကောင်းမှုတွေကိုမလုပ်လိုက်မိလို့လည်းပဲနောက်တရရတယ်။ငါဟိုတုန်းကဒါနာတွေပြုခွင့်ရတယ်။ပြည့်ပြုံဆုံးပေါ်ပေါ်မြတ်မြတ်နဲ့သူနိုင်တတ်နိုင်တော့ငါမလှူလိုက်မိဘူး။ဒါသိစိဥ္ဇာချွတ်တဲ့အချိန်ကျမှပြန်တွေးပြီးတော့နောက်တရရ။သူမဟုတ်သေးကန်ဒီမလှူနိုင်တော့တဲ့အချိန်ကျမှနောက်တရရ။အဲ့ဒီလိုအဖြစ်ပေါ်လေ။ပြုတဲ့ပြုထိုက်တဲ့ကုသိုလ်ကောင်းမှုတနည်းပြောတော့ကောင်းတဲ့အလုပ်တွေကိုမလုပ်ခဲ့ရလို့လည်းပဲနောက်တပူပန်မှုစိတ်မချမ်းသာမှုဖြစ်ရတယ်။မလုတ်တဲ့မလုတ်ထိုက်တဲ့မကောင်းမှုအကုသိုလ်ဒုစရိုက်တွေကိုလုံးမိလို့လည်းပဲနောင်တရကပူပန်မှုဖြစ်ရတယ်။လုံးမိလို့လည်းနောင်တဖြစ်တယ်မလုံးမိလို့လည်းနောင်တဖြစ်တယ်။လုံးမိလို့နောင်တဖြစ်တယ်ဆိုတာကမလုတ်တဲ့နာတွေလုံးမိလို့မလုံးမိလို့နောင်တဖြစ်တယ်ဆိုတာကလုတ်တဲ့နာတွေမလုံးမိလို့အဲ့ဒီလိုဖြစ်တဲ့နောင်တတွေကိုလည်းပယ်ကြရမယ်။လူဆိုတာကတော့မွေးကလေးက၆ကြိမ်ခင်းတဲလဲစီစဉ်လုံးချောတော့မဖြစ်ဘူးပေါ့။မကောင်းမှုတစ်ခုခုကတော့ပြုမိမှကြီးပဲ။ပြုပြီးတာကိုပြန်တွေးထက်တလဲလဲတွေးပြီးတော့ငါအဲ့ဒီတော့ကမလုံးမိရင်ကောင်းမှာပဲဘာဖြစ်လို့လုံးမိလိုက်တာလဲဒါပဲထက်တလဲလဲတွေးပြီးတော့စိတ်ပူပန်မှုမဖြစ်ပါနဲ့အခုအတိတရားရှိတဲ့အချိန်မှာမလုံးဖဲနေပေါ့နောင်ငါဒီမကောင်းတဲ့လူကငါရှောင်မယ်ဒီလိုဆုံးဖြတ်ပြီးတော့ပြုပြီးတဲ့မကောင်းမှုကိုမေ့ပြောင်းနိုင်အောင်ကြိုးစားရမယ်တကယ်လို့ပေါ်လာရင်လည်းရှုမရမယ်တွေးတယ်တွေးတယ်စသည်အားဖြင့်စိတ်ပူပန်ရင်လည်းပူတယ်ပူတယ်စသည်အားဖြင့်ပေါ့လုံးတဲ့လုံးတဲ့ကိုမလုံးမိတဲ့အခါမှာလဲဟိုတော့ငါမလုံးမိနေခြင်းလို့နာတာမရနဲ့အခုတိတရားရှိတဲ့အချိန်မှာစလုတော့ပေါ့တရားဓမ္မနဲ့ပတ်သက်တဲ့အလုပ်အထူးသဖြင့်ဝိပဿနာအလုပ်တွေကိုစလုလာတဲ့ပုဂ္ဂိုလ်တွေတော်တော်များများပြောလို့ရှိတယ်ဝိပဿနာရဲ့ရတာဟိုတော့ကမသိတာဒီလိုနာတာပဲအခုမှသိတာအသိနောက်ကြတယ်ဒါကိုပဲတွေးတွေးပြီးတော့ပြောလို့မစုံဘူးဖြစ်နေတယ်မဖြစ်ပါနဲ့သိတဲ့အချိန်ကစပြီးတော့နောက်မကြပါဘူးသိတဲ့အချိန်ကစလုသိရတဲ့နဲ့မလုံးဘူးဆိုရင်တော့နောက်ကြသိတဲ့အချိန်မှာလုပြီဆိုရင်တော့နောက်မကြပါဘူးဒါကြောင့်နောက်ကျသွားလိမ့်ချင်းဆိုပြီးတော့ဘယ်တော့မှပူပန်ခြင်းမဖြစ်ပါနဲ့အဲ့ဒီတော့ဖြင့်ကုက္ကုသ၃မျိုးကျင်းမစီအထပါရကုက္ကုသလက်လုံခြေလုံလက်မငိခြေမငိဒီကုက္ကုသလည်းကျင်းမစီဝိနည်းကုက္ကုသတန်တရာကုက္ကုသယုံမတန်တရာနဲ့ဝိနည်းတေခါဘုသီလတေခါဘုတို့ကိုလုံကျူတာမျိုးလည်းမဖြစ်စေနဲ့ဝိပတိသာရကုက္ကုသပြုသိပြုရတဲ့ကုသိုလ်ကောင်းမှုတွေမပြုလဲရလို့နောက်တရတာမျိုးမပြုတဲ့မပြုတတ်တဲ့မကောင်းမှုအကုသိုလ်တွေပြုမိလို့နောင်တရတာမျိုးလည်းမဖြစ်စေနဲ့မဖြစ်အောင်ကြိုတင်ပြီးတော့တတိထားပြီးတော့လုတ်တဲ့လုတ်တတ်တာလုတ်ပါမလုတ်တဲ့မလုတ်တတ်တာမလုတ်ပါနဲ့ဒါကြောင့်အကုကုသောကုက္ကုသာ၃မျိုးကျင်းနေတဲ့ပုဂ္ဂိုလ်ကိုလည်းပဲဥပါတန်တော်ကြီးဤသောပုဂ္ဂိုလ်ဟူ၍ဘုဆတိကောင်းစွာမတွေ့ဆိုအပ်ပါပြီတတိအကောဒနောအတန္တတိအဝိကတိအကုကုသောမန္တဗာနီအနုတ္တရောသဝိဝါစာယတောမူနီမန္တဗာနီတကားပြောတဲ့အခါမှာလဲပညာနဲ့ဆင်ခြင်ပြီးတော့ပြောရမယ်မပြောတဲ့စကားကိုမပြောနဲ့ပြောတဲ့စကားကိုပြောဆင်ခြင်ပြီးတော့ပြောရမယ် ဒီနေရာမှာစကားပြောတိုင်းပြောတိုင်းဖျက်ရှင်ရဲ့ဂုဏ်တော်လေးကိုသိကြလိုက်ပေါ့စကားပြောတာနဲ့ပတ်သက်တဲ့ဂုဏ်တော်ပါဂုဏ်တော်ပါလေသုကတောဂုဏ်တော်နော်သုကတောကတော့ပါရီအသွာလာအစဉ်တိုင်းရှိနေတာပေါ့ဂုဏ်တော်အနေနဲ့တရားပြောမယ်ဆိုရင်နော်သုကတဂုဏ်တော်အာဂါရမီနဲ့ပြောရမှာပေါ့သုကတဂုဏ်တော်သုကတရဲ့အဓိပ္ပာယ်တွေကတော့အများကြီးရှိတယ်အများကြီးရှိတဲ့ထက်ကတစ်ခုကသူကောင်းသောစကားကိုဂတဆိုတတ်တယ်ကောင်းသောစကားကိုဆိုတော်မူသောမြတ်စွာဘုရားဒီလိုအဓိပ္ပာယ်ရပါသူကတော့သူကတော့ ਨੇ ပရိပတ်ရင်နန္ဒရရင်ပရိစိတ်နေုံနဲ့တော့ဘာမှထူးခြားလာမှာမဟုတ်ဘူးသူကတော့ရဲ့အဓိပ္ပာယ်ကိုတိပြီးတော့အဲ့ဒီအဓိပ္ပာယ်ကိုဆင်ခြင်ပြီးတော့ဘုရားကိုကြည်ညိုရမယ်ဘုရားကတော့ပွားတယ်ဆိုတာဒီဝတ်တက်ခြင်းလို့ယာရုတိုးခြင်းလို့အဲ့ဒီလိုယူရချက်တွေနဲ့ပွားတာမဟုတ်ဘူးအဓိကကဘုရားမှာရှိတဲ့အည်သွေးတွေကိုဆင်ခြင်ပြီးတော့တတိယပြီးတော့အဲ့ဒီဖះမှာရှိနေတဲ့အည်သွေးလည်းပဲကို့မှာရှိနိုင်တဲ့နားရှိအောင်ဆိုပြီးတော့အတူယူကျင့်သုံးဖို့အတွက်ပွားတာပါဖះကကောင်းသောစကားကိုဆိုတယ်ကောင်းသောစကားကိုဆိုတော်မူသောမြတ်စွာဘုရားလို့တတလည်းလည်းပွားများခြင်းအဖြစ်ကို့ကိုယ်ကိုယ်လည်းပဲငါလည်းစကားပြောတဲ့အခါမှာကောင်းသောစကားကိုဆိုမယ်ကောင်းသောစကားကိုဆိုမိစေရမယ်ဒီလိုကျင့်သုံးဖို့ပါပဲဒီတော့ကောင်းသောစကားဆိုတာဘယ်လိုစကားလဲဆိုရင်မှန်ပြီးတော့အကျိုးရှိတဲ့စကားပါပဲမှန်လဲမှန်မယ်အကျိုးလဲရှိမယ်ဆိုရင်အဲ့ဒီစကားဟာကောင်းသောစကားပဲတစ်ဖက်သားနာယူခြင်းမီဖြစ်စေသဘောမနာယူခြင်းမီဖြစ်စေသဘောကြည်ဖြစ်စေမကြည်ဖြစ်စေကိုပြောလိုက်တဲ့စကားကိုနှစ်သက်တည်ဖြစ်စေမနှစ်သက်တည်ဖြစ်စေမှန်လဲမှန်နေတယ်အကျိုးလဲရှိတယ်ဆိုရင်တော့ပြောတာပြောပါသူကြိုက်တာမကြိုက်တာလောလောဆယ်ကြိုက်တာမကြိုက်တာထဲမတွန်းနဲ့သူ့အတွက်တကယ်အကျိုးရှိနေတယ်မှန်လဲမှန်တယ်ဆိုရင်ပြောတာပြောပါအကျိုးရှိလာတဲ့ဒီနေ့မှာသူသဘောပေါက်သွားပါလိမ့်မယ်ဒါကြောင့်ဒီနေရာမှာစကားထောက်ခွန်းတော့ဘာလို့ပြောရမှာပေါ့အချိန်ခဲ့ပြီးခြံထားလိုက်ပြီလူရင်းကတော့သုကတကောင်းသောစကားဆိုတာမှန်ပြီးတော့အကျိုးရှိတဲ့စကားဒါကိုကောင်းသောစကားလို့ဆိုပါတယ်